မြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည်ဟာစက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုစီလာရောက်ဖို့ရှိပါတယ်။အမေရိကန်ခြေဆိုင် Atlantic Council ကပေးတဲ့တတိယအကြိမ်မြောက်ကမ္ဘာနိုင်ငံသားစုလို့ဆိုရမယ် Global Citizen Award ကိုလက်ခံရယူဖို့အတွက်လာရောက်မှာဖြစ်တဲ့အကြောင်း Atlantic Council ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီး Thalin Ananian က VOE ကိုအတည်ပြုပြောဆိုပါတယ်။စုပေးပွဲအခမ်းအနားကိုစက်တင်ဘာလ20ရက်နေ့ကျရင်နယူးယောက်မြို့တော်မှာကျင်းပမှာပါ။ဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်တန်တိထန်အခိုင်အမာနဲ့လှုပ်ဆောင်မှုလွတ်လပ်မှုနဲ့လူသားကုန်သိက္ခာတို့ရဲ့နိုင်ငံတကာအမှတ်တင်ကေတာဖြစ်မှုတို့အတွက်ဒေါ်ဆန်းစုကြည်ကိုဒီစုချီးမြှင့်တာဖြစ်တဲ့အကြောင်းကောင်ဆယ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်နဲ့အတူစုချီးမြှင့်ဖို့ရွေးချယ်ခံထားရသူတွေထဲမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအောင်ဆာရာကိုဦးဂတ်တာအမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဟန်နရီကစ်ဆင်ဂျာအမေရိကန်ကေတာသမားနဲ့လူသားရေးလှုပ်ရှားသူကွင်စီဂျုံးစ်တို့အပြင်တခြားလူတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကဆုရှင်တူဦးဖြစ်ပြီးBB ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အမှုဆောင်ညွှန်ကြားမှု Christine Lagarde ကဒေါ်ဆန်းစုကြည်ကိုစုပေးရမှာပါ Atlantic Council ကို Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိတဲ့နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုနဲ့ BB ဆိုင်ရာလူညုံရုပ်ကိုတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်ရည်ရွယ်ပြီးပါတီဆွဲမရှိတဲ့အဖွဲ့တစ်ဖွဲ့အဖြစ် 1961-62 ခုနှစ်ကဖွဲ့စည်းခဲ့တာပါဒေါ်ဆန်းစုကြည်ဟာဇူလိုင်လ22ရက်နေ့ကနေ28ရက်နေ့အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာကျင်းပမဲ့15ချိန်မြောက် AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာနိုင်ငံတကာညီလာခံရဲ့ဇူလိုင်လ26ရက်နေ့အစီအစဉ်တစ်ခုမှာလည်းဗီဒီယိုကနေတဆင့်မိန့်ခွန်းပြောကြားဖို့ရှိပါတယ်။စက်တင်ဘာလအတွင်းဒေါ်ဆန်းစုကြည်အမေရိကန်ပြည်ထောင်စုစီလာရောက်မယ်ဆိုရင်တော့ရာစုနှစ်၄ပုံတစ်ပုံနီးပါးအတွင်းပထမဆုံးအမေရိကန်ခီးစဉ်ဖြစ်ပါလိမ့်မယ်။ဒီမတိုင်ခင်ကတော့မြမအိနေချင်းထိုင်းနိုင်ငံနဲ့ဥရောပနိုင်ငံတို့စီခီးကြီးထွက်ခဲ့ပါသေးတယ်ခင်ဗျာ။